ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာစနေနေ့မှာ84တန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကတော့အကူးဆက်ခံရသူတန်း20ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးအကူးဆက်ခံရတဲ့နိုင်ငံကအိန္ဒိယဖြစ်ပြီး10တန်းကျော်ရှိနေတယ်လို့ Brazil ကတော့ကူးဆက်သူ 9.9 တန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ Visa ပြန်ကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာကူးဆက်မှုပိုးပြီးများနေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အပြင်းထန်စူးစမ်းနေကြပြီးအခုဆိုဒီကာယောဂါစတင်ခြင်းကတိဆောက်ထားတဲ့အရေးပေါ်ဆေးရုံတွေကိုပြန်ပြီးသုံးဖို့အတွက်ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေလှုပ်ဆောင်နေရပါတယ်။ Nightingale ဆေးရုံလို့နာမည်ပေးထားတဲ့အရေးပေါ်ယာယီဆေးရုံတွေကိုလန်ဒန်မှာပြန်ပြီးဖွင့်ဖို့လုပ်နေကြတာပါ။ဒီဆေးရုံတွေကိုလန်ဒန်တစ်ပိုက်ကရက်ကွက်တင်မှာဖွင့်ဖို့အတွက်စစ်တပ်ကဆောက်ပေးတာဖြစ်ပြီး COVID ပထမလိုင်းဝင်ချိန်ကတိတ်အသုံးမပြုလိုက်ရပဲ။အရန်တင်ဖြစ်နေအောင်ပြင်ထားတဲ့ဆေးရုံတွေဖြစ်ပါတယ်။ဗြိတိန်ကကူးစက်မြန်ပိုးတဲ့ကြောင့်ကမ္ဘာတစ်လောနိုင်ငံအတော်များများကဗြိတိန်အတွက်ခီးတော်စံတပ်မှုတွေကိုချမှတ်ထားပါတယ်။ဒီကူးစက်မြန်ပိုးတဲ့ကိုတွေ့ရတဲ့နိုင်ငံပေါင်းက33နိုင်ငံရှိပြီလို့တောက်ကြံတဲ့ New York Times သတင်းမှာဖော်ပြထားပါတယ်။